ထိုင်းနိုင်ငံနှုံထဘူရီပြည်နယ်ခရိုင်တွင်းကနေအိမ်တလုံးမှာဒီဇင်ဘာလ15ရက်နေ့ကဖမ်းဆီးမိခဲ့တဲ့စိတ်ကြွစီ9တန်းကျော် ICE မူရစ်စီကီလို120ဟာမြန်မာနိုင်ငံဝကိုကန်ဒေတာကနေတဲဆောင်လာတာလို့ယူဆရတဲ့အကြောင်းထိုင်းရဲချုပ်ကပြောပါတယ်။ဘလို့ကြောင့်အခုလို့ပြောနိုင်ရတယ်လဲဆိုတာကိုတော့ထိုင်းချေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံနွန်ထဘူရီခရိုင်အတွင်းမှာဒီရက်ပိုင်းအတွင်းမှာပဲစိတ်ကြွစီ9တန်းခွဲနီးပါးလောက်ကိုဖမ်းဆီးမိခဲ့တာကြောင့်ဒီဇင်ဘာလအတွင်းစိတ်ကြွစီဖမ်းဆီးမှုတွေဟာတခြားနှစ်တွေထဲစာရင်စံချိန်တင်ဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းနိုင်ငံဘက်ကပြောဆိုနေတာပါ။ဒီဇင်ဘာလအတွင်းမှာစိတ်ကြွဆေးပေါင်း30လောက်ထိုင်းနိုင်ငံအတွင်းမှာဖမ်းဆီးမိနေတာဖြစ်ပါတယ်။အခုလိုဖမ်းဆီးမှုတိုင်းမှာနေဆက်အင်းနီနာချင်းနိုင်ငံတွေကနေဝင်ရောက်လာတာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံဘက်ကပြောဆိုလို့ရှိတာပါ။အခုနွန်ထဘူရီခရိုင်မှာဖမ်းဆီးမိခဲ့တဲ့စိတ်ကြွဆေးပေါင်း9တန်း4သိန်းဟာမြန်မာနိုင်ငံရှမ်းပြည်နယ်ဝဒေသဘက်ကလာတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံဘက်ကပြောဆိုမှုတွေနဲ့ပတ်သက်လို့ရှမ်းသတင်းစင်ရဲ့အက်ဒီတာဦးဆိုင်မင်းကလည်းရှမ်းပြည်နယ်အတွင်းကမူရစ်စည်းဝါးရည်နဲ့ပတ်သက်လို့လေလာစောင့်ကြည့်သူတွေကလည်းထိုင်းထဲမှာထုတ်လုပ်တယ်လို့မယူဆကြောင်းနဲ့အလားတူသုံးသပ်မှုမျိုးတွေရှိတယ်ဆိုပြီးပြောဆိုသွားပါတယ်
။ကျွန်တော်တို့ဒီမူရစ်စည်းဝါးစောင့်ကြည့်လေလာရဲ့ဖက်နေနဲ့ကြည့်တာကတော့အများအဖြစ်လေဒီထိုင်းထဲမှာထုတ်လုပ်နိုင်တဲ့အလားအလာနေရာကရှိတယ်လို့ကျွန်တော်တို့တခါမှမကြားမိဘူး။အများအားဖြင့်တော့ဒီမူရစ်စေဝါထုတ်လုပ်တာကတော့ရှမ်းပြည်ထဲမှာလို့ကြားသိရတယ်လေအရင်ကတော့လေသူတို့ကဗီဒီယိုစစ်တပ်ဖွဲ့လာဟုဗီဒီယိုစစ်တပ်ဖွဲ့တွေနောက်ပြီးတော့မှဒီဝါတပ်ဖွဲ့တွေလို့ပြောဆိုကြတယ်ဥမာဒီနေချာရေးကော်မတီမှလည်းဒီဝါတပ်စခန်းတွေမူရစ်စေဝါထုတ်လုပ်နေတယ်ဆိုပြီးတော့မှဆုတ်ဆဲပြီးတော့မှတပ်စခန်းကိုခုဆုတ်ပေးဖို့ထိုင်းဘက်ကတောင်းဆိုတာ
ဒီအပိုင်းတွင်မှာပဲရှမ်းပြည်ခရိုင်တွင်မှာစိတ်ကြွစီ35,000ကျော်ကိုတည်ဆောင်လာတဲ့သူတွေထဲမှာမြန်မာနိုင်ငံသား2ဦးပါဝင်ကြောင်းထိုင်းသတင်းတွေမှာဖော်ပြခဲ့သလိုထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်အနီးချင်းရိုင်မြို့နယ်အတွင်းမှာမူရစ်စေဝါတည်ဆောင်လာတဲ့လက်နက်ကိုင်အုပ်စုတွေနဲ့ထိုင်းစစ်တပ်တို့ဒီဇင်ဘာလ10ရက်နေ့မနေ့ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပြီးစိတ်ကြွစီတည်ဆောင်လာသူ9ဦးသေဆုံးခဲ့သလိုစိတ်ကြွစီတပ်သား9သိန်းဖမ်းဆီးမိခဲ့တယ်ဆိုပြီးထိုင်းအနာဘိုင်းတွေကသတင်းထုတ်ပြန်ခဲ့ပါတယ်တခြားသူတွေကတော့နေဆက်ကနေလွတ်မြောက်သွားတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာလည်းပြီးခဲ့တဲ့ရက်ကပဲစိတ်ကြွစီ10,500သိန်းနဲ့ဘိန်းလူတွေဖမ်းဆီးမိခဲ့ကြောင်းဒီစိတ်ကြွစီတွေဟာချင်းမိုင်ချင်းရန်ခရိုင်တွေကိုဖျက်ကျော်ပြီးအင်းနီနာချင်းနိုင်ငံတွေကလာတဲ့စိတ်ကြွစီတွေဖြစ်ကြောင်းထိုင်းရဲချုပ်ဦးဆောင်တဲ့ထိုင်းရဲတပ်ဖွဲ့ကဒီဇင်ဘာလ4ရက်နေ့တုန်းကလည်းဘန်ကောက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ရှင်။